ထိုင်းနိုင်ငံစစ်ဆိုးရဖွဲ့ဝင်ဝင်ကြီးလေးဦးဟာပလန်ပရာချက်အမည်နဲ့နိုင်ငံရေးပါတီတက်ထူထောင်လိုက်ကြောင်းစနေနေ့ကကြေညာခဲ့ပါတယ်ဒီတော်တွင်သူတို့တီထောင်လိုက်တဲ့နိုင်ငံရေးပါတီဟာလက်ရှိဝင်ကြီးချုပ်စစ်ဘိုလ်ချုပ်ဟောင်းပရာရွတ်ချန်အိုချာကိုနိုင်ငံရေးမှာစက်ပြီးအာဏာရရှိရေးကြောထောင်နောက်ခံပေးလိမ့်မယ်လို့ခန့်မှန်းချက်တွေထွက်လာပါတယ်လာမယ့်မေလမှာရွေးကောက်ပွဲတွေက ထပ်ခါတလဲလဲအချိန်တွင်ရွှေ့ဆိုင်းခဲ့ရမှာအခုလာမယ့်မေလမှာပြုလုပ်မယ့်ရွေးကောက်ပွဲမှာတော့အရက်သားအုပ်ချုပ်ရေးကိုလွှဲပြောင်းလိမ့်မယ်လို့ဝေဖန်သူတွေကမျှော်လင့်ထားပါတယ်။စစ်ဆိုးရရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးမှုဆိုင်ရာမူဝါဒတိုင်းလှုပ်ဆောင်မဲ့ပလန်ပရာချက်ပါတီတစ်ကိုစက်မှုဝင်ကြီးကဦးဆောင်တာဖြစ်ပြီးအကွဲကွဲအပြားပြားဖြစ်နေတဲ့ထိုင်းနိုင်ငံရေးကိုကြော်လွားဖြေရှင်းနိုင်မှုကတိပြုထားသူလည်းဖြစ်ပါတယ်။ဝင်ကြီးချုပ်ဘိုချုပ်ဟောင်းပရာရွတ်ချန်အိုချာကသူ့အနေနဲ့နိုင်ငံရေးမှာပါဝင်ဖို့စိတ်ဝင်စားကြောင်းပြောဆိုပြီးရက်အတန်ကြာပြီးတဲ့နောက်အခုလိုပရာရွတ်အစိုးရအဖွဲ့ဝင်ဝင်ကြီး၄ဦးကနိုင်ငံရေးပါတီတစ်ကိုထူထောင်လိုက်တာဖြစ်ပါတယ်ရှင်။